မြောက်ကိုရီးယားနိုင်ငံပေါ်အမေရိကန်အစိုးရကမဟာဗျူဟာအရတီးခံဆိတ်ရှည်ခဲ့တဲ့ခေတ်ကုန်သွားပြီလို့အမေရိကန်ဒုသမရမိုက်ပန်စ်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကမအောင်မြင်တဲ့မစ္စိုင်းဒုံးကျည်ပစ်လွတ်မှုလုပ်ခဲ့ပြီးတရက်အကြာမှာပဲအမေရိကန်ဒုသမရကတောင်ကိုရီးယားနိုင်ငံခီးစဉ်တွင်းမှာပြောကြားခဲ့တာပါ။ဒီပေါ်မှာမြောက်ကိုရီးယားဘက်ကရောဘယ်လိုတုံ့ပြန်ပါသလဲ။မဆုမျက်မှုန်ကဆက်ပြီးတင်ပြမှာပါရှင်။အမေရိကန်ဒုသမရမိုက်ပန်စ်ရဲ့အာရှလေးနိုင်ငံခီးစဉ်အတွင်းတောင်ကိုရီးယားနိုင်ငံကိုပထမဆုံးတွားရောက်ခဲ့ပြီးအမေရိကန်အစိုးရချက်အနေနဲ့မတည်ငြိမ်မှုမြင့်မားနေတဲ့ဒေသအပေါ်ကြောခိုင်းထားမှာမဟုတ်ဘူးဆိုတာကိုပြသခဲ့ပါတယ်။အမေရိကန်ဒုသမရတောင်ကိုရီးယားစီခီးထွက်ခွာလာချိန်မှာကိုမြောက်ကိုရီးယားကမစ္စောက်တုံးကြီးဆက်တက်ပြစ်လုခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဒီနေ့လာနေကတော့ဒုသမရပန်စ်ဟာတောင်ကိုရီးယားနဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကစစ်မဲ့ဆုံးကိုတွားရောက်ခဲ့ပါတယ်။တနိုင်ငံနဲ့တနိုင်ငံနှစ်မိုင်ခွဲသာချတဲ့အကွာအဝေးအတွင်းမိုင်းတွေအပြည့်ချထားတယ်လို့နှစ်ဖက်စစ်သားတွေအချိန်မလတ်တတိအပြည့်ထားရှိနေတဲ့နေရာကိုတွားရောက်ပြီးဒုသမ္မတကအမေရိကန်ပြည်ထောင်စုအနေနဲ့မဟာမိတ်တောင်ကိုရီးယားဘက်ကရပ်တည်ကာကွယ်သွားမယ်လို့ပြောကြားခဲ့ပါတယ်။လက်ရှိအမေရိကန်အစိုးရရဲ့မြောက်ကိုရီးယားအပေါ်ထားရှိတဲ့သဘောထားကိုလည်းဒုသမ္မတပန်စ်ကအခုလိုပြောကြားခဲ့ပါတယ်
။ Strategic patience has been the approach of the last American administration and beyond.For more than two decades, the United States and our allies have worked to peacefully dismantle North Korea's nuclear program and alleviate the suffering of their people. But at every step of the way,
ဒီကနေ့ American အစိုးရနဲ့အရင်အစိုးရတွေတုန်းကတီးခံစိတ်ရှည်တဲ့မဟာဗျူဟာနဲ့ကြီးကပ်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ nuclear အစီအစဉ်ဖြတ်သိမ်းရေးနဲ့မြောက်ကိုရီးယားပြည်သူတွေခံစားရတာသက်သာစေဖို့ American ပြည်ထောင်စုနဲ့ကျွန်တော်တို့ရဲ့မဟာမိတ်တွေကြိုးစားနေကြတာအနည်း20ကျော်ပဲပါပြီ။ဒါပေမဲ့လည်းမြောက်ကိုရီးယားဘက်ကလိမ်လည်လှည့်ပြောင်းမှုတွေမတီးတဲ့ဂရိတွေမစ္စိုင်းဒုံးကျည်စမ်းသပ်မှုတွေနဲ့သာတုံ့ပြန်ခဲ့ပါတယ်။လွန်ခဲ့တဲ့18လအတွင်းမှာကိုတရားမဝင်နျူကလ িয়ার စမ်းသပ်မှုနှစ်ခုနဲ့ပဲ့ထင်းတဲ့ဒုံးကျည်စမ်းသပ်မှုအကြိမ်ကြိမ်လုပ်ခဲ့ပါတယ်။ကျွန်တော်ဒီလိုလာနေတဲ့အချိန်မှာတော့မစ္စိုင်းဒုံးကျည်ပြစ်လုခဲ့ပြီးမှမအောင်မြင်ခဲ့ပါဘူး။အဲဒီတော့မဟာဗျူဟာအရစိတ်ရှည်တီးခံခဲ့တဲ့ခေတ်ကုန်သွားပါပြီ
။ကိုရီးယားကျွန်းပယ်မှာနျူကလ িয়ার လက်နက်ကင်းမဲ့သွားစေရမယ်ဆိုတဲ့ရည်ရွယ်ချက်အောင်မြင်ဖို့အတွက်ငြင်းချမ်းတဲ့နီလန်နဲ့ညှိနှိုင်းဆွေးနွေးသွားမှာဖြစ်ပေမဲ့အဖြေရနိုင်တဲ့နီလန်အားလုံးကိုလည်းထည့်သွင်းစဉ်းစားထားတယ်လို့ဒုသမ္မတမိုက်ပန်စ်ကပြောကြားခဲ့ပါတယ်။တောင်ကိုရီးယားယာယီသမ္မတဟွမ်ကျော်အန်းကလည်းမြောက်ကိုရီးယားဘက်ကနောက်ထပ်ရန်စမှုအတွက်အရေးယူဆောင်ရွက်သွားဖို့အဆင်သင့်မယ်လို့ဆိုးမျိုးတော်မှာအမေရိကန်ဒုသမ္မတနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။ Honorable Chancellor ပထမင်းနင်းပါတော်ဘူကန်ရဲ့핵ミサイル위협의엄중성과시급성에
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ္စိုင်းတုံးရဟာဘယ်လောက်လေးနဲ့ပြီးအရေးတကြီးကန်တွယ်ဖို့လိုတယ်ဆိုတဲ့အမြင်အပေါ်ဒုသမရပန်စ်နဲ့ကျွန်တော်တို့ကြားမှာတူညီနေပါတယ်။မြောက်ကိုရီးယားရဲ့မဟာဗျူဟာတွက်ချက်မှုတွေပြောင်းလဲသွားစေဖို့ကမ္ဘာလုံးရဲ့ဖိအားတွေတိုးမြင့်အောင်ကျွန်တော်တို့နှစ်ဆပူအားထုတ်ဆောင်ရွက်ဖို့သဘောတူခဲ့ကြပါတယ်။နျူကလ িয়ার လက်နက်တွေဆွလွန်ဖို့ညှင်းဆန်နေတဲ့မြောက်ကိုရီးယားအပေါ်ဘက်ဆောင်ကနေတန်ခတ်ရည်ရည်မှုတွေအကောင့်ထယ်ဖော်သွားဖို့လည်းသဘောတူခဲ့ကြပါတယ
်။တရုတ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုနဲ့မြောက်ကိုရီးယားကိုဖိအားပိုပေးသွားမယ်ဆိုတာကိုလည်းအမေရိကန်ဒုသမ္မတပန်စ်ရောတောင်ကိုရီးယားယာယီသမ္မတဟွမ်းကပါပြောကြားခဲ့ကြပါတယ်။တရုတ်နိုင်ငံကကန့်ကွက်နေတဲ့ကြားကပဲအမေရိကန်ရဲ့ Thought Development ရန်ကာကွယ်ရေးစနစ်ကိုတောင်ကိုရီးယားမှာထားရှိရေးဆက်လုပ်သွားမှာဖြစ်တယ်ဆိုတာကိုလည်းအမေရိကန်ဒုသမ္မတကပြောခဲ့ပါတယ်။အခုလိုပြောကြားချက်တွေကိုမြောက်ကိုရီးယားဘက်ကလည်းတင်းလာနေမှာပဲတုံ့ပြန်ခဲ့ပါတယ်။နယူးယောက်မြို့ကကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတာအမတ်ကြီးကင်မင်ရွန်ကမြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့ဆက်ဖြစ်ဖို့အဆင်သင့်မယ်လို့ခုလိုပြောပါတယ်
။ If the United States dared to opt for the military actions, the crying out for preemptive attack and the removal of the headquarters, the DPRK is ready to react to any
တကယ်လို့အမေရိကန်ကစီးရေးအရာဆောင်ရွက်မဲ့လမ်းကိုရွေးချယ်ရဲလို့လက်ဦးမှုယူပြီးဌာနချုပ်တွေကိုရှင်းလင်းတိုက်ခိုက်ဖို့ကြိုးစားမယ်ဆိုရင်မြောက်ကိုရီးယားကလည်းအမေရိကန်ဘက်ကလိုလားတဲ့စီးရေးပုံစံအတိုင်းတုံ့ပြန်ဖို့အဆင်သင့်ပါပဲလို့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတာအမတ်ကြီးကပြောကြားသွားတာဖြစ်ပါတယ်။အမေရိကန်ဟာငြိမ်းချမ်းရေးခိုင်မာအောင်လုပ်မယ်လို့တစ်ဖက်ကပြောနေပေမဲ့ဆီးရီးယားလိုအချုပ်အခြာအာဏာပိုင်နိုင်ငံအပေါ်စီးရေးအရာဆောင်ရွက်ဖို့ဝန်မလေးဘူးဆိုတာတက်တည်ပြနေတယ်လို့လည်းသူကဆိုခဲ့ပါတယ်။လက်တလောရရှိခဲ့တဲ့ဂျိုရုဓာတ်ပုံတွေအရမြောက်ကိုရီးယားဟာရေအောက်နျူကလ িয়ার လက်နက်စမ်းသပ်မှုနောက်တစ်ခုကိုအချိန်မီွေးလုပ်နိုင်တယ်လို့ကြွမ်းကျင်သူတွေကပြောကြပါတယ်။တောင်ကိုရီးယားနိုင်ငံကိုတွားရောက်တဲ့အမေရိကန်ဒုသမ္မတကတော့တောင်ကိုရီးယားရဲ့လွတ်လပ်ငြိမ်းချမ်းရေးအတွက်အမေရိကန်ကနောက်နှစ်ပေါင်းများစွာရပ်တည်သွားမယ်လို့ကတိပြုခဲ့ပါတယ်။မိုက်ပန်စ်ရဲ့ဆယ်ရက်ကြာအာရှခီးစဉ်အတွင်းမှာဂျပန်၊အင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတွေစီကိုလည်းတွားရောက်မှာဖြစ်ပါရဲ့ရှင်။